တယ်လီဖုန်းနဲ့အင်တာနက်လိမ်လည်မှုတွေနဲ့နေစားဖြတ်လောင်စားမှုတွေကိုထိထိရောက်ရောက်ကာကွယ်ဖို့နဲ့ခြေမိုးမှုအတွက်မြန်မာနိုင်ငံအပါအဝင်နိုင်ငံ၈နိုင်ငံကိုမတော်ကြဖို့တရုတ်အလဲပိုင်းဟူပေပြည်နယ်အန်ချီမြို့လုံချုံရေးဘူရိုအာဏာပိုင်တွေကအင်္ဂါနေ့ကသတိပေးလိုက်ကြောင်းတရုတ်နိုင်ငံတော်ပိုင်သတင်းစာ The Global Times ရဲ့သတင်းကပြောပါတယ်။အရေးပေါ်ဒါမှမဟုတ်မတော်မဖြစ်သွားမယ့်အကြောင်းတွေကလွဲလို့မတော်ကြဖို့တရုတ်နိုင်ငံသားတွေကိုသတိပေးလိုက်တဲ့တိုင်းပြည်တွေကတော့ကမ္ဘောဒီးယားမြန်မာလာအို UAE ဖိလစ်ပိုင်ထိုင်းမလေးရှားနဲ့တူရကီနိုင်ငံတို့ဖြစ်ကြပါတယ်။ကမ္ဘောဒီးယားနဲ့မြန်မာနိုင်ငံမှာတယ်လီဖုန်းနဲ့အင်တာနက်လိမ်လည်မှုလောင်စားမှုတွေမှာပါဝင်နေကြတဲ့တရုတ်နိုင်ငံသားတွေရဲ့အမည်မှတ်ပုံတင်နံပါတ်နဲ့နေရာလိပ်စာတွေကိုသက်ဆိုင်ရာတရုတ်တောင်ပိုင်းဂွမ်တောင်းပြည်နယ်ကထိုင်ရှန်မြို့အာဏာပိုင်တွေကပြီးခဲ့တဲ့ကြာတာပတိနေ့မှာထုတ်ပြန်လိုက်ပြီးတဲ့နောက်အခုလိုသတိပေးချက်ထွက်ပေါ်လာခဲ့တာဖြစ်ပါတယ်။သူတို့ကထိုင်ရှန်မြို့ကိုပြန်လာကြဖို့ညှင်းဆိုထားကြတယ်လို့လည်းပြောပါတယ်။အဲ့ဒီသူတွေဟာဖေဖော်ဝါရီလနောက်ဆုံးထားပြီးပြန်လာကြဖို့ထုတ်ပြန်ထားပါတယ်။ပြည်သူ့လုံခြုံရေးဝန်ကြီးဌာနရဲ့အလို့ရတယ်လီဖုန်းနဲ့အင်တာနက်လိမ်လည်မှုပေါင်း 3,190,000 ကိုတရုတ်ကဖြည့်ရှင်းခဲ့ရလို့နေစားဖြတ်လောင်းကစားမှုပေါင်း 3,925 မှုကိုလည်း 2022 မှာကင်ပယ်ခဲ့ရတယ်လို့ပြောပါတယ်။အဒီနိုင်ငံ၈နိုင်ငံမှာရောက်ရှိနေထိုင်ကြတဲ့တရုတ်နိုင်ငံသားတွေဟာအနေနဲ့ကြုံရနိုင်တဲ့အုပ်စုဖြစ်တယ်လို့ပြည်သူ့လုံခြုံရေးဌာနကသတ်မှတ်ထားပြီးတရုတ်နိုင်ငံကိုမပြောင်းမီအန်ချီမြို့လုံခြုံရေးဘူရိုကိုအရင်ဆက်သွယ်ကြဖို့လည်းထုတ်ပြန်ထားပါတယ်။